မြမကြက်ငွေတန်ဖိုးရက်ဆက်ချဆင်းနေရကိုထိန်းထားနိုင်အောင်ဘဟုပံကကြိုးစားခဲ့ပေမဲ့လေငွေလဲနှုန်းဟာဒီကနေ့မနေ့ဈေးဖွင့်ချိန်ဒေါ်လာကို1560ကျပ်အထိရှိခဲ့ပြီးညနေပိုင်းမှာတော့ဒေါ်လာကိုရောင်းစေး1580ဝန်းကျင်အထိဆက်ကျသွားခဲ့ပါတယ်မြန်မာကျပ်ငွေတန်ဖိုးကျဆင်းမှုကြောင့်ရေရှည်မှာကုန်ထုတ်လုပ်ငန်းတွေအပေါ်ထိခိုက်မှုတွေရှိလာနိုင်တဲ့အတွက်ရေရှည်အတွက်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လုပ်ငန်းရှင်တွေဘက်ကအစိုးရနဲ့ဗဟိုဘဏ်ကိုအကြံပြုချက်တွေပေးပို့နေကြတဲ့အကြောင်းမတ်မီခါကသတင်းပေးပို့ထားပါတယ်
။မြန်မာကျပ်ငွေတန်ဖိုးကျလာတာနဲ့အတူရွှေဈေးတက်သွားသလို73စီတွေလည်း3လခွဲအတွင်း73ရာခိုင်နှုန်းကျော်လောက်မြင့်တက်ခဲ့တဲ့အကြောင်းပြည်တွင်းသတင်းတွေမှာရေးပါတယ်။နိုင်ငံသားငွေလဲနှုန်းနဲ့တဲယူပို့ဆောင်ရေးဈေးတွေကိုအခြေခံတဲ့ကုန်ပစ္စည်းတွေလိုက်ပြီးဈေးတက်သွားတာကြောင့်အခြေခံစားကုန်တွေပေါ်ရိုက်ခတ်မှုတွေလည်းရှိနေပါတယ်။စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ဒေါက်တာဆိုးထွန်းကတော့မြမကျပ်ငွေကျဆင်းလာတဲ့အတွက်ရိုက်ခတ်မှုတွေရှိလာတဲ့အကြောင်းအခုလိုပြောပြသွားတာပါ
။စီးပွားရေးကကျွန်တော်တို့ပြောမယ်ဆိုရင်တော့ဟိုဒေါ်လာဈေးတက်တိုင်းကျွန်တော်တို့အချို့ပစ္စည်းတွေကရှင်းဆွဲတင်လို့မရဘူးလေ။ဒေါ်လာဈေးကတော့ကနေ့စဉ်နဲ့မနေ့နဲ့ညနေပြောင်းလဲတဲ့ကိုယ်ရင်းတော့ကတော့မင်းနဲ့နေလည်းညနေပြောင်းလို့တက်လို့မရဘူးပေါ့နော်။ဟောတက်တဲ့နှုန်းကတစ်သေးသေးချင်းတက်တာပဲကြောင့်မို့ဒီဘက်ကလုပ်ငန်းတွေနေဆုံးရှုံးမှုကိုများလာတဲ့တပိုင်းရှိတယ်။နောက်တစ်ချက်ကလည်းကျွန်တော်တို့အနေနဲ့ကြိုးရရင်တော့သုံးဆွဲနိုင်တဲ့ပါပါပေါ့နော်။လူတွေရဲ့ဝယ်ယူနိုင်တဲ့သုံးဆွဲနိုင်တဲ့ပါချင်းချင်းပါပါ။ဒါတော့ရောကြလာတဲ့အပိုင်းပေါ့နော်။ဒါကတော့ကျွန်တော်တို့အနေနဲ့လက်ရှိဒီကြုံတွေ့ရတဲ့ကြောင့်ကိုစီးပွားရေးလုပ်တဲ့လူတွေအနေနဲ့လုပ်ရတဲ့အချက်တွေအနေထားတော့ကျွန်တော်တို့မြင်ပါတယ်။အဲဒီဘာလို့တက်မလဲဆိုတော့လေကျွန်တော်တို့ပြောရတာခက်တာပေါ့နော်လက်ရှိမှာဒါအမေရိကန်နဲ့တရုတ်နဲ့ရတယ်ဒါလည်းရှိကုန်စည်ရပြည်တယ်မှုမရှိဘူးတရုတ်ဟိုအမေရိကန်နဲ့ထပ်ပြီးတော့တင်းကျတဲ့အားလုပ်ရတယ်ပါတာပေါ့နော်ခွန်ထက်ကောင်းမကိစ္စဒါလည်းတစ်ချက်တော့ပါလို့ကျွန်တော်မြင်ပါတယ
်စီးပွားရေးပညာရှင်ဦးမင်းခင်ကလည်းဒီတိုင်းကြက်ငွေတန်ဖိုးကျလာမယ်ဆိုရင်ရေရှည်မှာကုန်ထုတ်လုပ်မှုကိုထိခိုက်နိုင်တယ်လို့အခုလိုတုံ့တက်လာပါတယ်
ကျွန်မလည်းဟိုနိုင်ငံတကာချင်းရောကိုချင်းရောလက်ပြုလို့လည်းတက်တဲ့နေတာပဲဒီပေါ်မှာတက်ရမှုဖြစ်နေလို့ဆိုတော့ဟလာတင်းကုန်ကြီးကြီးတာနော်ဒီကျော်လာစီပုံမှန်ကြီးခိုးတဲ့တင်းအားပြီးပေါ့ဗျာနော်ကုန်ထုတ်တင်းအားပြီးဟိုဟာမျိုးပေါ့နော်လက်ပြောဟိုအများပုံကြီးတွေပစ္စည်းတွေတိကျတွေတုံးနေတာရော့တာပေါ့နော်ပို့ပြီးတော့ထိခိုက်နေတာတော့ခုနကတဲ့အားဒီကုန်ထုတ်ရသည်ဈေးကြီးတယ်ဆိုတော့ကုန်ထုတ်မှုဟိုရေရှည်ကြရောလာဖိနိုင်နေတာ
နိုင်ငံတကာငွေကြေးစည်းကွက်ရဲ့ရိုက်ခတ်မှုတွေကိုလွန်ဆန်နိုင်သေးမှာမဟုတ်ဘူးဆိုတဲ့တုံ့တက်ချက်တွေနဲ့အတူအစိုးရဘက်ကရေရှည်အတွက်ပြုဝင်ပြောင်းလဲမှုတွေလုပ်တင်နေပြီဆိုပြီးစီးပွားရေးပညာရှင်တွေကတတိပေးနေကြပါတယ်တစ်ချိန်ထဲမှာစီးပွားရေးပညာရှင်တွေကလည်းဘောဘန်နဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့တွေကိုရေရှည်အတွက်ပြုပြင်ပြောင်းလဲတဲ့အကြံပေးချက်တွေပေးပို့ထားတယ်လို့ဒေါက်တာဆိုးထွန်းကပြောပါတယ်
။ကျွန်တော်တို့ကတော့ဟိုလက်ရှိဝေသွားတဲ့နေရာမှာကျွန်တော်တို့အနေနဲ့ဒါတရားမဝင်ဟိုနေဝင်နေရတဲ့အောင်ရှိရနော်ဒါတွေကိုတရားဝင်ကျွန်တော်တို့အနေနဲ့ဆောင်ရွက်ပေးနိုင်တယ်ဆိုရင်ဒါဘာပြောမှခွန်ကြားစိတ်မလိုလားတဲ့ခွန်ကြားစိတ်ရောကြနိုင်တဲ့အပိုင်းရှိတော့နော်။နောက်တစ်ချက်လည်းကျွန်တော်တို့အနေနဲ့လက်ရှိမှာဒီ informal market နဲ့ formal market ဖြစ်နေပါတော့။ဒါလည်းကျွန်တော်တို့ formal market ပြအောင်ဘယ်လိုဆွဲတင်မလဲပေါ့နော်ဒီအတွက် platform တစ်ခုကျွန်တော်တို့ရှိနေတော့ကောင်းနေတယ်ဒီလည်းပြောတာပေါ့နော
်ဘဟုပံအနေနဲ့ပြည်တွင်းငွေကြေးလဲလဲသူတွေနဲ့တွေ့ဆုံဆွေးနွေးညှိနှိုင်းတာမျိုးတွေလုပ်တင်တယ်လို့လည်းဒေါက်တာဆုထွန်းကပြောပါတယ်တစ်ချိန်ထဲမှာပို့ကုန်မြင့်တင်ရေးလုပ်ငန်းတွေကိုပြန်လဲတုံ့တက်ပေးဖို့နဲ့တရားမဝင်ကုန်သွယ်ရေးလုပ်ငန်းတွေကိုတရားမဝင်ကုန်သွယ်ရေးလုပ်ငန်းတွေကိုကာကွယ်နိုင်အောင်တတိယရောက်ဆောင်ရွက်ဖို့လိုအပ်မယ်ဆိုပြီးနိုင်ငံတော်အစိုးရကိုလုပ်ငန်းရှင်တွေဘက်ကအကြံပြုတင်ပြထားတာတွေလည်းရှိနေပါရဲ့ရှင်